စကိုင်းတိုင်းနယ်ကမြမစစ်တပ်နယ်မြေရှင်းလင်းရေးလုပ်နေတဲ့တံပလူမြို့နယ်ကိုးတောင်ဘူတိုက်နယ်နဲ့ချက်သင်းတိုက်နယ်တို့ကတောတောင်တွေတဲ့စစ်ဘေးရှောင်ရင်ဒုက္ခသည်တွေအကြားမှာငွေကြိုက်ခံရတာတွေရှိတာကြောင့်ငွေစိတ်ဖြည့်စည်အရေးပေါ်လိုအပ်နေတာလို့ဒုက္ခသည်တွေကိုအကူအညီပေးသူတူကအခုလိုပြောပါတယ်
ဟုတ်ကဲ့အလက်ခုံကတော့24ရက်နေ့ပေါ့နော်အလက်ခုံကြီးရွာ2ရောက်ရယ်ကျွန်တော်တို့ရှားကြောင်းကြီးရွာ1ရောက်ရယ်စုစုပေါင်း3ရောက်ပေါ့နော်အခုအမိထားကတော့မွေစိတ်စီစီကတလုံးမှမရှိတော့စီလေးဆောင်တဲ့လေဒီမှာမြစ်တူကဒီအခုအဲမြစ်တူကတွားလာနေထိုင်တဲ့အမိထားမျိုးရှိတယ်ကြာအဲ့ဒီထားကတော့ကျွန်တော်တို့ဥမာရေချိုးတာတို့နောက်ပြမဒီဟိုပေါ့နော်ထင်းခွေတာမျိုးလို့ပေါ့နော်ထင်းဟိုသမင်းချက်ခုပေါ့နော်အဲ့ထင်းခွေတာမျိုးလို့အဲ့လိုအမိထားမျိုးလေးတွေရှိတယ်အဲ့လိုတွားရင်းလာရင်နဲ့အဲတချို့ကလည်းကျွေးနွားလေးတွေဘေးလို့ရအောင်မောင်းသွားတယ်အဲ့ဒီကျွေးနွားလေးတွေရှူရင်းပေါ့နော်အဲ့လိုအနေထားမျိုးကနေကြိုက်ခံရတာဗ
ျအများစုကမွေပွေးအကြိုက်ခံရတာဖြစ်ပြီးအကြိုက်ခံရသူတွေအနေနဲ့မွေစိတ်ဖြည့်စိတ်လေးလုံးအထိထိုးရတယ်လို့ကုညီစောင်းရှောက်နေသူတူကပြောပါတယ် VPN ကထုတ်တဲ့မွေစိတ်ဖြည့်စိတ်တလုံးကိုကျန်းငွေ 8,500 ကျပ်အထိပေးရပြီးအရင်ကအလွယ်တကူဝယ်ယူလို့ရပြီမဲ့နောက်ပိုင်းသွာလာရေးအခက်အခဲနဲ့ကန့်သတ်ချက်တွေကြောင့်ဝယ်ယူဖို့ခက်ခဲလာပြီးဖြည့်စိတ်ပြတ်လတ်လာတဲ့အထိဖြစ်လာပါတယ်ကမ္ဘလူမျိုးနယ်ထဲမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာ၄လလောက်ရှိနေပြီးအဲ့ဒီအချိန်ကာလအတွင်းစစ်ဘေးရှောင်ရင်မွေကြိုက်ခံရသူ20လောက်ရှိတယ်လို့သေဆုံးသူ2ဦးအထိရှိတယ်လို့ဒုက္ခသည်ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်မွေကြိုက်ခံရသူတွေအနေနဲ့မြို့ပေါ်တက်ဆေးဝါးကုသဖို့လည်းအခက်အခဲရှိတာကြောင့်နီးစပ်ရာကျန်းမာရေးတူနာပြုတွေနဲ့ပဲကုသနေရပါတယ်ဒီတော့အတွင်းကမ်းပလူမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးနေအိမ်တွေမိရှုခံရတာလည်းရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။မင်းကဆိုလို့ရှိရင်သူတို့အင်အား200ရှစ်ပတ်လောက်နဲ့ဒီကုရောင်ဘူးရဲ့အရှိတ်ချမ်းကိုထိုးတယ်။ဒီကနေ့အိမ်မိရှုတယ်ဒီချောင်းကွေးအလယ်ကုန်းမှာရှုတယ်။စော်ပြူကုန်းရှုတယ်ဂျီပြူကုန်းမှာရှုတယ်။ဘယ်နဲ့အိမ်ပါသွားပြီဆိုတာတော့ကျွန်တော်တို့ဖုံးဆက်တွေလည်းမရဘူးဗျ။
မြန်မာစစ်ကောင်စီဘက်ကတော့အရသားတွေရဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးတာမရှိဘူးလို့ညင်းဆိုထားပါတယ်။ဒေသခံ PDF တပ်ဖွဲ့တွေခုံလုံပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတဲ့အတွက်နယ်မြေရှင်းလင်းရေးလုပ်နေရတာပါလို့ပဲပြောဆိုနေပါတယ်။ကမ်းပလူမြို့နယ်ကဒေသခံတွေကတော့ AB လက်ကဆလို့မြန်မာစစ်တပ်နယ်မြေရှင်းလင်းရေးထိုးစစ်ဆင်မှုအတွင်လေကြောင်းကတိုက်ခိုက်တာ၊ကျေးရွာကနေအိမ်တွေကိုမိရှို့တာတွေမကြာခဏကြုံတွေ့နေရတယ်လို့ပြောပါတယ်။အဲ့ဒီလိုစစ်ဘေးရှောင်တာလေးလအတွင်းမှာပဲဒေသခံတွေအဖို့စိုက်ပျိုးရေးလုပ်ငန်းတွေဆက်မလုပ်နိုင်တော့တာလားနဲ့ချီကြာမြင့်လာတယ်လို့ကျန်းမာရေးစောင့်ရှောက်ဖို့လိုအပ်ချက်တွေဖြည့်ဆည်းဖို့ဆေးကုသဖို့လည်းအခက်အခဲတွေရင်ဆိုင်နေကြရပါတယ်ခင်ဗျာ